သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရှင်များရှင်နှစ်စဉ်နှစ်တိုင်းဩစတြေးလျနိုင်ငံမှာနေထိုင်သူတွေဟာအလောက်ကန်အတွက်ပညာရေးအတွက်နေထိုင်မှုဘဝပုံစံမိသားစုအရေးသို့မဟုတ်ပိုကောင်းမွန်တဲ့လူမှုအတိုင်းအဝိုင်းအတွက်တခြားပြည်နယ်ကိုရွှေ့ပြောင်းနေထိုင်တာမျိုးလုပ်ကြရပါတယ်ဩစတြေးလျနိုင်ငံမှာပြည်နယ်အလိုက်ဒေသအလိုက်စီမံစည်းကမ်းတွေဥပဒေတွေနဲ့ဝန်ဆောင်မှုတွေကွာခြားနိုင်တဲ့အတွက်မိမိအနေနဲ့ပြည်နယ်မပြောင်းခင်မှာဘာတွေလိုအပ်မလဲဆိုတာသိထားရင်ရွှေ့ပြောင်းမှုလုပ်တဲ့အခါပို့ပြီးတော့အဆင်ပြေချောမွေမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိနေထိုင်ရာပြည်နယ်ကနေတခြားပြည်နယ်တစ်ခုကိုရွှေ့ပြောင်းနေထိုင်သူတွေများပြားလာနေသလိုပြည်ပကနေမွေးဖွားသူတွေဟာလည်းဩစတြေးလျနိုင်ငံမှာမွေးဖွားသူတွေထက်စားရင်ပြည်နယ်ပြောင်းရွှေ့မှုပိုလောက်ကြတဲ့အကြောင်းဩစတြေးလျနိုင်ငံစီးရင်အင်ဌာန Australian Bureau of Statistics ကတွေ့ရှိထားပါတယ်။နိုင်ငံသစ်တစ်ခုကိုပြောင်းရွှေ့အခြေချနေထိုင်တဲ့အခါမှာအတိတ်ကြဖြစ်အောင်အများကြီးစူးစမ်းလှုပ်ဆောင်ရမှာဖြစ်ပါတယ်။ကိုရောက်ရှိတဲ့နိုင်ငံအသစ်ပါပဲတခြားပြည်နယ်ကိုထပ်ပြီးတော့ရွှေ့မယ်ဆိုရင်လည်းနောက်တစ်ကြိမ်ထပ်ပြီးတော့အခြေချမှုကိုလုပ်ရတာလည်းဖြစ်ပါတယ်ဩစတြေးလျနိုင်ငံနဲ့အသစ်ရောက်လာတဲ့လူတွေအခြေချနေထိုင်ရေးအတွက်ဝန်ဆောင်မှုပေးတဲ့ AMES Australia အဖွဲ့က Laurie Noel ရဲ့အဆိုအရပြည်နယ်ပြောင်းတဲ့အခါမှာဩစတြေးလျနိုင်ငံကိုစတင်ပြောင်းလာဖို့လှုံ့ဆော်ရသလိုပဲအသည့်ပြန်စတင်လှုပ်ဆောင်ရတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
် Australia is a federal nation so all of the states have different systems services and laws so many of the things that migrants have arranged when they first arrive in Australia in one of the states probably need to be arranged again when they move into
Australia နိုင်ငံဟာ federal နိုင်ငံဖြစ်ပါတယ်အဲ့ဒါကြောင့်ပြည်နယ်တိုင်းမှာမတူညီတဲ့စနစ်တွေမတူညီတဲ့ဝန်ဆောင်မှုနဲ့ဥပဒေအသီးသီးတွေရှိကြပါတယ်။ပြည်ပကနေရွှေ့ပြောင်းနေထိုင်တဲ့လူတွေဩစတြေးလျနိုင်ငံကပြည်နယ်တစ်ခုစီကိုမပြောင်းလာခင်မှာစီစဉ်လှုပ်ဆောင်ရတာတွေရှိပါတယ်။အဲ့ဒီတော့ပြည်နယ်တစ်ခုကိုပြောင်းမယ်ဆိုရင်လည်းအဲ့ဒီလိုလှုပ်ဆောင်ခဲ့ဖူးတဲ့အရာတွေကိုပြန်လည်လှုပ်ဆောင်ရမှာဖြစ်တယ်လို့ရှင်းပြထားပါတယ်။ပြည်နယ်ပြောင်းတဲ့အခါဘာတွေလုပ်ရမလဲဆိုတဲ့ check list ထဲမှာမိမိရဲ့လိပ်စာအသစ်ကိုအစိုးရဌာနအားလုံးကိုအသိပေးဖို့လိုအပ်တယ်လို့မိမိရဲ့ဘဏ်သွားလာရေးဌာနနဲ့တခြားဝန်ဆောင်မှုပေးတဲ့ဌာနတွေကိုပါအသိပေးရမှာဖြစ်ပါတယ်။အိမ်ပြောင်းတဲ့ကိစ္စတွေပြည်နယ်ပြောင်းတဲ့ကိစ္စအများစုကိုအွန်လိုင်းကနေတဆင့်လုပ်နိုင်တယ်လို့လည်း Mr. Noel ကပြောပါတယ်။
Firstly, and probably most obviously, there's the change of address. People need to change their addresses, and not just for their friends, but maybe, you know, with their bank, maybe with Centrelink if they're receiving some sort of payment. If they're on a particular visa, it may require that the immigration department are informed of the new address. Medicare needs to know of your current address.
ပထမဆုံးအနေနဲ့အသိပါဆုံးလှုပ်ဆောင်ရမယ့်တစ်ခုကတော့အိမ်လိပ်စာပြောင်းချင်မယ်ဖြစ်ပါတယ်။အိမ်လိပ်စာပြောင်းတဲ့ကိစ္စကိုမိတ်ဆွေတငယ်ချင်းတွေကိုအသိပေးရုံသာမကဘဏ်တွေကိုအသိပေးရမှာဖြစ်သလိုအစိုးရစီကနေထောက်ပံ့ကြေးရမယ်ဆိုရင်လည်း Centrelink ကိုအသိပေးရမှာဖြစ်ပါတယ်။မိမိရဲ့ visa အမျိုးအစားပေါ်မူတည်ပြီးမိမိရဲ့လိပ်စာအသစ်ကိုလူဝင်မှုကြီးကြရေးဝန်ကြီးဌာနကိုအသိပေးရတာမျိုးလဲလုပ်ရနိုင်ပါတယ်။Medicare ကလည်းတည်နေထိုင်ရာနေရာရဲ့လိပ်စာကိုသိရမှာဖြစ်ပါတယ်။ဒါကလူတိုင်းအတွက်ပါပဲ။မိမိရဲ့လိပ်စာအဟောင်းမှာစာလာခဲ့ရင်လည်းလိပ်စာအသစ်စီပို့ပေးနိုင်အောင်လည်းလှုပ်ဆောင်ထားနိုင်တယ်လို့ပြောဆိုထားပါတယ်။ Palabi Takaha အိန္ဒိယနိုင်ငံကနေစာရောက်ခါစတော့ငါဆစ်ဒနီမြို့မှာနေထိုင်ခဲ့ပေမဲ့လည်းအလောက်ကန်အခွင့်အလမ်းကြောင့်မဲလ်ဘန်းမြို့ကိုရွှေ့ပြောင်းနေထိုင်သူဖြစ်ပါတယ်။ပြည်နယ်ပြောင်းတဲ့အခါမှာတအံ့တအော်ကြီးမဖြစ်ရအောင်အဲ့ဒီလိုရွှေ့ပြောင်းဖို့အတွက်ဘတ်ဂျက်ငွေတွေချမှတ်ထားဖို့လဲသူမကအကြံပြုထားပါတယ်
since it was a big move from one state to another, it was important to have a budget in mind when it comes to moving. We spent around $10,000 on this moving.
ဒီနေ့တစ်ခုကနေနောက်တစ်ခုကိုရှေ့ပြောင်းနေဆိုတာကြီးမားတဲ့ပြောင်းရွှေ့မှုဖြစ်လို့ဘတ်ဂျက်ကဘလောက်ဖြစ်တဲ့နေဆိုတာကိုလည်းထည့်တွေ့ရမှာဖြစ်ပါတယ်။ကျမတို့တို့ကအဲ့ဒီလိုပြောင်းလာဖို့အတွက်ဒေါ်လာ1,300ဆွဲခဲ့ရပါတယ်။တခါတလေကြာရင်ကျမတို့တို့တွေဘတ်ဂျက်ကိုအရေးတကြီးမထားတတ်ကြပါဘူး။ဒါပေမဲ့တကယ်တော့ဘတ်ဂျက်ဟာအရေးကြီးတဲ့အရာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ပြည်နယ်တိုင်းအထုဒေသတိုင်းမှာသူ့စီမံစည်းကမ်းနဲ့သူသူ့ဥပဒေနဲ့သူရှိပါတယ်။အထူးသဖြင့်ကားမပုံတင်တွေ driver license စနစ်တွေမှာလည်းမတူညီကြတဲ့အတွေ့အဲ့ဒီလိုစာရွက်စာတမ်းတွေကိုလည်းကြိုတင်ပြင်ဆင်ပြောင်းလဲထားရမှာဖြစ်ပြီးအဲ့ဒီလိုလှုပ်ဆောင်ရမှာကုန်ကျစရိတ်တချို့ရှိတယ်လို့လည်းပြောပါရစေ
။ Obviously you also need to change your driver's license and most states offer you about 3 months to do that. And speaking of transport, obviously the road rules are different in each state. Victoria is particularly unique because of a number of trams that are on the road. So it's worth finding out about the, you know, particular
ဒီချာရာက driver license ကိုလည်းပြောင်းလဲဖို့လိုအပ်ပါတယ်။ဒီနယ်အများစုမှာတော့အဲ့ဒီလိုပြောင်းလဲဖို့အချိန်3လပေးတတ်ပါတယ်။သွားလာရေးလို့ပြောတဲ့အခါမှာပြည်နယ်တစ်ခုချင်းစီမှာလည်းလမ်းစည်းကမ်းတွေမတူညီကြပါဘူး။ Victoria ပြည်နယ်ရဲ့လမ်းစည်းကမ်းကတခြားပြည်နယ်ထက်ပိုပြီးတော့တမူထူးခြားမှုရှိပါတယ်။အကြောင်းရင်းကတော့လမ်းပေါ်မှာtram တွေပြေးဆွဲမှုများတဲ့အတွက်ဖြစ်ပါတယ်။အဲ့ဒီတော့ကိုသွားမဲ့နေရာရဲ့လမ်းစည်းကမ်းကိုလည်းလေ့လာထားသင့်ပါတယ်။အများပြည်သူသွားလာရေးရင်စနစ်ဟာလည်းမတူညီကြပါဘူး။လက်မအသုံးပြုပုံအသုံးပြုနည်းတွေလည်းကွာခြားသလိုသွားလာရေးဝန်ဆောင်မှုတွေကလည်းပြည်내တစ်ခုမှာပို့ပြီးတော့ကောင်းနေတတ်တာမျိုးဖြစ်တတ်တယ်လို့ရှင်းပြထားပါတယ်။ Australia နိုင်ငံမှာနိုင်ငံသားဖြစ်သူတိုင်းမဖြစ်မနေမဲပေးကြရမယ့်စနစ်ရှိပါတယ်။အဲဒါကြောင့်ပြည်내ပြောင်းတာပဲဖြစ်ဖြစ်တခြားအိမ်ပြောင်းတာပဲဖြစ်ဖြစ်အိမ်ပြောင်းတဲ့အခါတိုင်းမိမိရဲ့အိမ်လိပ်စာအစ်စ်ကိုမဲစရင်ယုံကိုအတိပေးရမှာဖြစ်ပါတယ်။အဲဒီလိုမလုပ်ထားရင်တော့မိမိရဲ့နာမည်ကိုမဲစရင်ကနေပယ်ဖျက်ထားလို့မဲပေးခွင့်မရတာမျိုးဖြစ်နိုင်ပါတယ်။မဲစရင်ယုံကနေလိပ်စာအစ်စ်ပေးနိုင်ဖို့အတွက်နီလန်တစ်ခုထက်မကထားရှိပေးထားတယ်လို့လည်း Mr. Noel ကပြောပါရယ်။
You probably need to inform the Australian Electoral Commission of your move, and then when you reach the new state, you need to enrol in that state to be able to vote. Technically, it's compulsory to vote. You know, you can't be fined if you don't enrol when you're
eligible. ရှေ့ပြောင်းမှုလုပ်တဲ့အခါမဲစည်းရုံးကိုအတိပေးတယ်။ပြည်နယ်အသစ်ကိုရောက်သွားတဲ့အခါမှာလည်းမဲပေးခွင့်ရဖို့အတွက်အဲ့ဒီပြည်နယ်မှာမဲစည်းရင်သွင်းထားတက်ပါတယ်။မဲကိုမဖြစ်မနေပေးရမယ့်စနစ်ရှိပါတယ်။အဲ့ဒါကြောင့်ကိုယ်မှာမဲပေးပိုင်ခွင့်ရှိရသားနဲ့မဲမပေးဘဲနေမယ်ဆိုရင်ဒဏ်ကြေးဆောင်ရနိုင်တယ်လို့ပြောပါရယ်။ Australia နိုင်ငံကဘယ်နေရာမှာပဲနေနေဘယ်အကြောင်းပဲတက်တဲ့နိုင်ငံတော်ဆိုင်ရာတင်ယူညွှန်းနှံပြဋ္ဌာန်းထားတာရှိပါရယ်။ပြည်내မပြောင်းခင်မှာကျောင်းပိတ်ကျောင်းဖွင့်ကာလတွေ certificate လက်မှတ်ထုတ်ပေးထားတဲ့အနေအထားနဲ့ဘာသာရမတူညီမှုတွေရှိနိုင်တဲ့အတွေ့ကြိုတင်လေ့လာမှုတွေလုပ်ဖို့လဲ Laurie Noel ကပြောပါရယ်။
If you have kids or even if an adult is involved in training or education, it's worth knowing about, you know, the system in the particular state you're moving to. For instance, schools in different states have different term and holiday times.
Okay, you mean me ma, ta thami shin yin da ma mho. Ajwe yaut tu tu u ga tin nan ta khu tet ni yin da ma mho, chang tet tan lan phit ni yin, ko shwe pyaung mae pi ne ye pinya yi snit ko a yin le la tin ma de. Upama pi ne ta khu ne ta khu a ja ကျောင်းပိတ်ချိန်ကျောင်းဖွင့်ချိန်မတူတာတွေတင်ကြားပို့ချတဲ့ဘာသာရမတူညီတာမျိုးရှိနိုင်တဲ့အတွက်ကြိုတင်လေ့လာမှုလုပ်တဲ့နယ်လို့ပြောဆိုထားပါဗျ။ Pallavi Thakaga ပြည်နယ်ပြောင်းရွှေ့မှုမလုပ်ခင်မှာမိမိရဲ့အာမခံကုမ္ပဏီတွေကိုလည်းအကြောင်းကြားဖို့ပြောပါဗျ။ပြည်နယ်တစ်ခုနဲ့တစ်ခုအကြားပေးတဲ့ဝန်ဆောင်မှုတွေနဲ့ပေးရတဲ့အဖိုးအခါတွေကလည်းကွဲပြားနိုင်တဲ့အတွက်ဖြစ်ပါဗျ။
We realize that the insurance company, the health insurance, charge more because of the Victorian laws and regulations. You need to check all your providers who are operating in one state whether they are able to give you the same in the other state.
ကျမတို့သိလိုက်ရတာကတော့ insurance company ဒီတမရေးအာမခံဆိုရင် Victoria ပြည်နယ်ရဲ့ဥပဒေနဲ့စီးမြင်တွေကြောင့်ပို့ပြီးတော့ဈေးများတယ်ဆိုတာသိရပါတယ်။ပြီးတော့ကိုယ့်ရဲ့ company ကဘယ်ပြည်နယ်မှာဝန်ဘလို့ဝန်ဆောင်မှုပေးတယ်လဲဆိုတာကြည့်ပြီးအဲ့ဒီလိုဝန်ဆောင်မှုမျိုးကိုတခြားပြည်နယ်အတွက်ရောကာမိစေသလားစတာတွေကိုလည်းလေ့လာရပါမယ်။အကြောင်းရင်းကတော့ပြည်နယ်တစ်ခုနဲ့တစ်ခုရဲ့ဝန်ဆောင်မှုတွေကွာတဲ့အတွက်လုပ်ငန်းဆောင်ရွက်တဲ့ပုံစံကလည်းမတူကြတာမျိုးဖြစ်တယ်လို့ရှင်းပြထားပါတယ်။ပြည်ပကနေရွှေ့ပြောင်းနေထိုင်သူတချို့ဟာသူတို့နဲ့နီးစပ်တဲ့လူမှုအတိုင်းဝိုင်းတွေနဲ့နီးနီးကပ်ကပ်နေရဖို့အတွက်တခြားပြည်နယ်ကိုရွှေ့ပြောင်းကြတာမျိုးလည်းရှိတယ်လို့ပြောပါရယ်။ကိုပြောင်းမဲ့နေရာအတွက်အချက်လက်တွေကိုမသိဘူးဆိုရင်လည်း social media တွေမှာမေးကြည့်ရင်အဖြေတွေကြိုတင်သိနိုင်တယ်လို့လည်း Miss Thakkar ကပြောပါရယ
်။ So basically I posted my query on Facebook and people were nice enough to come out with lot of suggestions.And it was most important for us that we are close to city.
အခြေခံအခြေတော်ကျွန်မရဲ့မိခွန်းတွေကို Facebook ပေါ်မှာပဲမေးလိုက်ပါတယ်။လူတွေကလည်းအတော့ကိုသဘောကောင်းကြပြီးအကြံဉာဏ်ကောင်းတွေအများကြီးပေးတတ်ကြပါတယ်။ကျွန်မတို့အတွက်မြို့လယ်နဲ့နီးတဲ့နေရာမှာနေဖို့ကအရေးကြီးတဲ့အတွက်လူတွေကိုအကြံဉာဏ်တောင်းကြည့်ပြီးတော့မြို့နဲ့ဝေးတဲ့ရက်ွက်တွေကိုတည်ရတဲ့အခါမှာအဲ့ဒီနေရာတွေကိုဘေးဖယ်ထားလိုက်တာမျိုးတွေလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီလိုလူမှုအတိုင်းအဝိုင်းဖိုရန်တွေတာမကအခြေချနေထိုင်ခြင်းဝန်ဆောင်မှုပေးတဲ့အဖွဲ့အပြင် Migrant Resource Centers တွေကလည်းအကူအညီပေးနိုင်တယ်လို့ Mr. Noel ကပြောပါရယ
် Government has a translation and interpreter service that's available and free to people that's also accessible online andIf you approach local migrant resource centers or organizations like AIMS in Victoria they can help you.
ဘာသာပြန်တဲ့စကားပြန်ဝန်ဆောင်မှုတွေပေးထားပြီးလူတွေအတွက်အခမဲ့လှုပ်ဆောင်ပေးထားတာပါ။အဲ့ဒါတွေကိုအွန်လိုင်းကနေတဆင့်လဲဝန်ဆောင်မှုရယူနိုင်ပါတယ်။ Migrant Resource Center လို့နေရာမှာဒါမှမဟုတ် Victoria ပြည်နယ်မှာနေထိုင်ရင်တော့ AMES လို့အဖွဲ့အစည်းကိုချဉ်းကပ်မယ်ဆိုရင်လဲသူတို့တွေကအကူအညီပေးနိုင်မှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သရရှင်များရှင်နောက်ထပ်သိထားရမယ့်အရေးကြီးတဲ့အချက်တစ်ခုကတော့ဩစတြေးလျနိုင်ငံဟာကမ္ဘာပေါ်မှာအင်မတန်ကိုတင်းကျတဲ့ quarantine ဥပဒေတွေရှိပြီးအဲ့ဒီဥပဒေတွေဟာပြည်နယ်တစ်ခုနဲ့တစ်ခုပြောင်းရွှေ့သွားလာတဲ့အခါအတွက်လည်းအကျုံးဝင်ပါတယ်။အဲ့ဒါကြောင့်ပြည်နယ်တစ်ခုစီကိုပြောင်းသွားတဲ့အခါမှာတခြားပြည်နယ်မှာရှိခဲ့တဲ့အပင်တွေသရစ်ဆန်အပိုင်းအစပါဝင်တာတွေနဲ့စိုက်ပျိုးရေးပစ္စည်းတချို့ကိုပိတ်ပင်တားမြစ်မူတာမျိုးလဲလှုပ်ဆောင်နိုင်ပါတယ်အချက်လက်တွေပိုသိရဖို့အတွက်ဩစတြေးလျအစိုးရရဲ့ပြည်내ဆိုင်ရာ quarantine website မှာလေ့လာနိုင်တယ်လို့ရေးထားတဲ့ Harita Mekta ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျမကမူလှိုင်းသိမ့်ပ
ါမိမိစိတ်ဝင်စားစရာအကြောင်းအရာမှာဝင်ရောက်ဆွေးနွေးနိုင်ပါတယ်3462996263ကို SMS ပို့ပြီးဆွေးနွေးနိုင်တယ်လို့SBS Burmese Facebook ကိုတွားပြီးတော့မိမိရဲ့ထင်မြင်ယူဆချက်တွေကိုပြောပြနိုင်ပါတယ
်။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ